ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်တူဖော်တဲ့လုပ်ကွက်တစ်ခုမှာမြေပြိုကျတဲ့အတွက်အဲ့ဒီမှာရေမစင်းကြောက်ရှာဖွေနေသူတော်တော်များများပေးဆုံးဒဏ်ရာရခဲ့ကြပါတယ်။မိုးညင်းဖားကန့်ခရိုင်လုံခင်းအုပ်စုစံခါကျေးရွာနာကကြောက်စိမ့်လုပ်ကွက်မှာဒီကနေ့နေ့လယ်၂နာရီလောက်ကကြောက်စိမ့်တူဖော်နေတဲ့ကပ္ပရန်ပြိုကျခဲ့တာကြောင့်လူတော်တော်များများပိတ်မိနေစေဖြစ်ပြီးတော့ဒဏ်ရာရသူတချို့ကိုလုံခင်းစေရုံကိုပို့ဆောင်ကုသပေးနေရပါတဲ့အခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်မုံကျင်းခရိုင်ဖားကန့်မြို့နယ်ထဲမှာမြေစာပုံပြိုကျတာကဘာပြိုတာကြီးကြောင့်လူသေးဆုံးမှုတွေကမကြာခဏဆိုသလိုဖြစ်နေတာပါဇူလိုင်လ14ရက်နေ့မိုးလဲ2နာရီကျော်အချိန်ကကဘာပြိုမှုတွေအတွင်းလူသေးဆုံးမှုတွေဒဏ်ရာရမှုတွေအများကြီးရှိခဲ့တယ်ဆိုပြီးဒေသခံလည်းဖြစ်အလို့သတင်းတော်လည်းဖြစ်တဲ့ကိုဇော်မိုးထက်ကပြောပြပါတယ
်ပုံကြီးတွေကဒီမိုးလဲနဲ့တော့ဘိုင်းနေခွဲတာပေါ့အဲ့ဒီခွဲတဲ့အခါကျတော့အဲ့ဒီကစားပြားနေရသူကကိုယ် vibration ကြောင့်တော့ပြောမယ်ဆိုလို့ရှင်အဲ့နေတာပေါ့နော်အဲ့နေတော့မိုးရလည်းရွာထားတဲ့ခါကျတော့ဒီအစူတတ်နေဆိုတော့အဲ့လိုပြူလာပြူတဲ့ခါကျတော့အဲ့ဒီကံပါးရဲ့အောက်ခြေမှာတူးနေတဲ့အောက်ခြေစိုက်နေတဲ့ဟာတွေရှိတယ်ကံပါးပေါ်ကနေတူးတဲ့ဟာတွေရှိတယ်ပြူတဲ့နောက်ကအပေါ်ကနေပါသွားတဲ့ဒီကတစ်ဖွဲ့ပေါ့နော်တောင်အခြေမှာကံပါးအခြေမှာစိုက်နေတဲ့အူတွေကတစ်ဖွဲ့ဆိုတော့ဟိုတစ်ဖွဲ့လိုဖြစ်သွားတဲ့ခါကျတော့ဟိုကျွန်တော်ထင်ပါတယ်မျက်မြင်ကရင်ကရှိတဲ့တရားတော့ပြပါပေါ့နော်ဘောတော့ဈေးတွေတရားကတော့ပါသွားတယ်ပြောတာကိုတရားရတဲ့လူတွေကများတယ်လောလောဆယ်အလောင်းကတော့15လောင်းတော့အခုကဈေးပေါ်ပို့လို့ရသွားပြီပေါ့နော်။တရားရတဲ့လူတွေလည်းတချို့ကလည်းဟိုအသက်မွတ်မှုပဲကြာတာမျိုးလိုပေါ့
။2018ခုနှစ်အတွင်းဖားကန့်ကြောက်ဆိုင်တွင်းနေမှာမြေပြိုမှု၊ကဘာပြိုမှု၁၇ကြိမ်ဖြစ်ပွားခဲ့ပြီးလူပေါင်း88ဦးသေဆုံးခဲ့တယ်လို့ဒဏ်ရာရသူ18ယောက်ရှိခဲ့တယ်လို့လည်းကိုဇော်မိုးထက်ကဆိုပါတယ်။အခုသေဆုံးဒဏ်ရာရမှုတွေနဲ့ပတ်သက်လို့အတည်ပြုနိုင်ဖို့အောက်ချုပ်ရေးမှုကိုဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မုံကျင်းခရိုင်ကရဲစခန်းတွေကိုမေးမြန်းခဲ့ပေမဲ့အသေးအပြောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါတယ်။အသေးစိတ်ကိုတော့ပြောမပြနိုင်သေးဘူးလို့ဆိုပါတယ်။ကချင်ပြည်နယ်မှာကြောက်ဆိုင်တုဖို့တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်ညီစာပုံတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းမှာရာနဲ့ချီကြောက်ဆုံးမှုတွေရှိတယ်လို့တခါတည်းမှာတော့ရာစင်နဲ့ချီကြောက်ဆုံးသေဆုံးနေကြတာတွေလည်းဖြစ်ခဲ့တာပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်ဆိုင်တူဖို့မှုကြောင့်ဖြစ်လာတဲ့လူအပ်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်တဘာဝပဝင်ကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့စစ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါ။အဲ့ဒီဒေသကစီးကပ်မဲ့ကြောက်ဆိုင်တူဖို့မှုတွေကိုပြည်နယ်အစိုးရအနေနဲ့ကတော့ထိန်းချုပ်ဖို့ခက်တာကြောင့်ပြည်တော်စုအစိုးရကဆက်လက်လှုပ်ဆောင်မှရမယ်ဆိုပြီးဖားကန့်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကတော့ဗီဒီယိုအင်ကဆက်သွယ်မေးမြန်းစင်မှာပြောပြခဲ့ပါတယ်။အစိုးရအဆက်ဆက်စည်းကမ်းမဲ့ကြောက်ဆိုင်တူဖို့မှုတွေကိုအစိုးရတဲ့အနေနဲ့စည်းကမ်းတင်ပြမှုမလုပ်နိုင်ခင်မှာခိတ္တဆိုင်ရန်ထားဖို့ကိုလည်း Global Witness အပါအဝင်သဘောပတ်ဝန်းကျင်ရေလှုပ်ရှားနေတဲ့အဖွဲ့တွေကတောင်းဆိုထားပါတယ်။အခုလိုမျိုးမိုးရင်းကာလမှာကြောက်ရှာဖွေသူတွေအတွက်အန္တရာယ်တွေများနေပေမဲ့ကြောက်ရှာဖွေသူတွေကတော့မိုးရင်းကာလမှာကြောက်ရှာဖို့အတွက်ပိုပြီးလွယ်ကူတယ်ဆိုပြီးရေမစေးကြောက်ရှာဖွေသူတွေကပိုများလာပါတယ်ရှင်။